လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေအမြန်ဆုံးရပ်တန့်ရင်းနဲ့နှစ်ဖက်အပြည့်ခတ်ရစဲရေးသဘောတူညီချက်လက်မှတ်ရေးထိုးနိုင်မှုတိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့ပါဝင်ဖွဲ့စည်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့မြမဆိုးရငိမ့်ညာရေးကိုယ်စားလှယ်အဖွဲ့တို့ဒီကနေ့သဘောတူညီမှုရခဲ့ပါတယ်ဒီကနေ့စမ်းပြည်နယ်ကျိုင်းတုံမြို့မှာနှစ်ဖက်တွေ့ဆုံပြီးတဲ့အချိန်ကချင်ရခိုင်တအန်းကိုကတိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့၄ဘွဲ့နဲ့အစိုးရငြိမ်းချမ်းရေးဗဟိုအဖွဲ့တို့တွေ့ဆုံမှုအပြီးအခုလိုမျိုးပူးတွဲသဘောတူညီချက်ကိုထုတ်ပြန်နိုင်ခဲ့တာပါဒီသဘောတူညီမှုတွေကနေမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ်မှာဘလို့အကျိုးသက်ရောက်မှုမျှော်လင့်ချက်တွေရနိုင်ပါသလဲဆိုတဲ့သဘောထားအမြင်တွေစုစည်းတင်ပြထားတာနားဆင်ပါရှင်ဒီကနေ့ဩဂုတ်လ31ရက်နေ့မှာတော့ရှမ်းပြည်နယ်ကျိုင်းတုံမြို့မှာမြန်မာအစိုးရရဲ့အမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနကိုယ်စားလှယ်တွေနဲ့ကချင်လူမျိုးရေးအဖွဲ့ KIO ပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSL ရခိုင်မျိုးသားအဖွဲ့ချုပ် ULA နဲ့ MNDJP မြန်မာနိုင်ငံအမှန်တရားနဲ့တရားမျှတသောအမျိုးသားပါတီတို့ပူးပေါင်းဖွဲ့စည်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ခေါင်းဆောင်တွေတွေ့ဆုံခဲ့ကြတဲ့အချိန်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေအမြန်ဆုံးရပ်တန့်ရေးကြိုးပမ်းဆောင်ရွက်သွားကြဖို့သဘောတူညီခဲ့ကြတယ်လို့ဒီကနေ့ပူးတွဲသတင်းထုတ်ပြန်ပါတယ်။နိုင်ငံတော်ဖြစ်ပွားနေတဲ့တိုက်ပွဲတွေအမြန်ဆုံးရပ်တန့်ရေးနဲ့နှစ်ဖက်အပြည့်ခတ်ရစဲရေးသဘောတူညီချက် Bilateral Ceasefire Agreement လက်မှတ်ရေးထိုးနိုင်ရေးကိုအဓိကဥတည်ဆွေးနွေးခဲ့ကြတာပါ။ဒီလိုမျိုး Bilateral Ceasefire Agreement လက်မှတ်ရေးထိုးပြီးတဲ့နောက်မှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရစဲရေးသဘောတူစာချုပ် MCA နဲ့ပတ်သက်ပြီးဆက်ညှိနှိုင်းသွားဖို့လည်းသဘောတူခဲ့ပါတယ်။တစ်ဆက်တည်းပါပဲဒီဆွေးနွေးပွဲမှာတော့တက်နေရချထားရေးတိုက်ပွဲတွေမဖြစ်အောင်မြို့တို့မြို့ပုံဆောင်ရွက်ကြမယ်ဆိုတဲ့စီမင်းစီကံတတ်မှတ်ချက်တွေနဲ့ဆက်လျင်းပြီးတက်မတော်ကိုယ်စားလှယ်အဖွဲ့နဲ့ဆက်ဆွေးနွေးဖို့သဘောတူညီခဲ့ကြတဲ့အကြောင်းစားတဲ့သဘောတူညီမှုအချက်၆ချက်ပါသတင်းထုတ်ပြန်ခဲ့ပါတယ်။အခုလိုမျိုးမြောက်ပိုင်းမဟာမိတ်အဖွဲ့ခေါင်းဆောင်တွေနဲ့မြန်မာဆိုရကိုယ်စားလှယ်တို့ကြားသဘောတူညီချက်ပူးတွဲထုတ်ပြန်နိုင်ခဲ့မှုအပေါ်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFCA ပြောခွင့်ရဦးထွန်းစောကအခုလိုတုံ့တက်ပါတယ်
သူတို့ရဲ့ဒီပူးတွဲထုတ်ပြန်ညီညွတ်ချက်မှာအချက်၆ချက်ကတော့တွေ့တာပေါ့ဗျာနော်ဒီအချက်၆ချက်တင်မှာတော့သူတို့တစ်ချက်ပေါ်ပြထားတာတွေ့တယ်အဲတက်ပိုင်းဆိုင်ရာကိစ္စတွေကိုတက်မတော်နဲ့ထပ်ပြီးတော့မှတွေ့ကြမယ်ပေါ့ဗျာနော်တက်အချင်းချင်းစကားထပ်ပြောမယ်ဆိုတဲ့အတိတ်တွေပေါ့နော်အဲ့ဒါကိုသူတို့စက်တင်ဘာလလေးကိုသူတို့ပြန်ချိန်တာကိုတွေ့ရတယ်ပေါ့နော်အဲ့ဒီနေရာတွေမှာကဖြစ်ပါမလားပေါ့လေသူတို့နေရာတွေပြန်ကြည့်ကြမယ်လို့တော့ပြောတယ်။အဲ့ဒီသဘောတူညီချက်အရသူတို့တက်ချင်းချင်းတွေ့တဲ့အခါမှာဘယ်လိုဖြစ်လာမလဲ။အဲ့ဒါကိုတပိုင်းဆိုင်စောင့်ကြည့်ရမှာပေါ့နော်။တက်မတော်ကတကယ်သာစေတနာမှန်တယ်ပေါ့လေ။ဒီငင်းချင်းကြီးကိုရလို့တဲ့တကယ်စေတနာမှန်တယ်ဆိုရင်တော့အဲ့ဒီစင်းလေးခွဲကတော့အပြုသဘောဆောင်တဲ့ပို့ပြီးတော့မှဆေးကိုရောက်တဲ့အစီရလက်မျိုးထွက်ရမယ်လို့ကျွန်တော်အမြင်တယ်။အခုဒီနေ့ထွက်လာတဲ့ရလက်ကတော့အထက်တွေ့ကြမယ်ဆိုတဲ့အတိတ်တွေပဲနောက်ပြီးတော့မှဒီအတရုတ်ကုန်သွယ်ရေးလမ်းကြောင်းကိုအဓိကနော်ပြန်ဖွင့်ခြင်းနဲ့ရွေးချက်လို့ကျွန်တော်ကအဲ့လိုမြင်မိတယ်အဲဒါမဲ့ဒီနေ့ထုတ်ပြန်ချက်ကပူးတည်ထုတ်ပြန်ခြင်းများတစ်ချက်ကတော့လက်ရှိတိုက်ပွဲတွေကိုအလုံးစုံကတော့သူတို့ရပ်တန့်နိုင်တယ်လို့တော့ကျွန်တော်မထင်ဘူးအမေပြည်မှာတော့လှုပ်ရှားမျိုးလှုပ်ရှားနေတာကိုကျွန်တော်တွေ့နေရတယ
်အခုလက်တော်ရှမ်းမြောက်ရခိုင်စတဲ့တိုင်းရင်းဒေသတွေမှာတိုက်ပွဲတွေပြင်းထန်နေချိန်အခုလိုမျိုးတိုင်းရင်းသားမဟာမိတ်တပ်ပေါင်းစုခေါင်းဆောင်တွေနဲ့မြမအစိုးရကိုယ်စားလှယ်အဖွဲ့တွေ့ဆုံမှုအပေါ်မှာတော့ခိတရက်ဆိုင်တို့ဖြစ်နေတဲ့မြမညီညာရေးလုပ်ငန်းစဉ်ပြန်အဆင်ပြေလာနိုင်မှုမျှော်လင့်ချက်ဖြစ်စေပါတယ်လို့ပြည်ထောင်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီရဲ့ဒုက္ခထတဦးဖြစ်တဲ့ဦးသူဝေကရှုမြင်ပါတယ
်ဒီလိုတွေ့ဆုံလိုက်တဲ့အခါဆိုလို့ရှိရင်အများကြီးစိတ်သာသွားနေတာပေါ့ဗျာမျိုးလို့ရှိရင်တော့ပြင်ရင်အခက်အခဲတွေအများကြီးတွေ့ပြီးတော့ပုံပြေစိုးရနိုင်နေပြီနော်ဒါကြောင့်မို့ကျွန်တော်တို့ကတော့ဝန်တာပါတယ်ကျွန်တော်တို့လက်တွေ့ဆုံတော့တိုက်တွန်းမယ်တိုက်တွန်းတဲ့အပြင်ကိုအဲ့ဒီတွေ့ဆုံတဲ့အခါမှာအဆုံးဖြတ်ပေးဖို့ပေါ့ဗျာနော်နောက်တစ်စလုံးကဆုံးဖြတ်ပေးနိုင်တယ်ဆိုတော့ဆုံးဖြတ်ကြညံလေးပြီးအောင်လုပ်ကြပါဆိုပြီးတော့ကျွန်တော်လည်းတိုက်တွန်းတာပေါ့နော်ဝိတာလည်းအဲ့လိုတောင်ပြောနေတာပါ
ဒီကနေ့ကတော့တက်မတော်ကနေစစ်တိုင်းဒေသကြီး၅ခုမှာတစ်ဖက်တက်အပြည့်ခတ်ရက်စဲမယ်လို့ကြေညာခဲ့တဲ့တပ်တန်းကုံဆုံးချိန်လည်းဖြစ်ပါတယ်ဒီကနေ့မဟာမိတ်အဖွဲ့နဲ့အစိုးရကိုယ်စားလှယ်တွေရဲ့တွေ့ဆုံမှုရဲ့သဘောတူညီချက်ထဲမှာလည်းတက်မတော်နဲ့ဆက်ဆွေးနွေးမယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်ဒီတော့တက်မတော်နဲ့ဆွေးနွေးမှုကရောညှော်လင့်ချက်ရှိနိုင်ပါမလားဆိုတာကိုတော့ UNFC ဦးထွန်းစောကအခုလိုမြင်ပါတယ်
ဒီတက်မတော်ကနေပြီးတော့မှဒီမြန်မာပြည်မြောက်ပိုင်းနဲ့အရှေ့ပိုင်းမှာတစ်တိုင်ငါးခုမှာကွက်ကြအပြစ်ထက်လက်ရှိလောက်တာကတော့ဒါကစာရွက်တတာပဲရှိတယ်နော်ဒီထုတ်ပြန်ပြညာတက်တာပဲရှိတယ်အဲသူတို့ထုတ်ပြန်လိုက်တာနေပြီးတော့မှဥပဒေတဲ့နှစ်ဒီဇင်ဘာကနေရေးတွေ့ကြည့်လိုက်ရင်သူတို့လေးလတစ်ကြိမ်နှစ်လနှစ်ကြိမ်အဲ့လိုမျိုးအဲသူတို့ပြညာတော့၈လပေါ့နော်၈လအတွင်းမှာပြန်ကြည့်လိုက်တဲ့ခါကျတော့တိုက်ပွဲအနေထားကကြည်ပြီးမှရောကြသွားတယ်လို့ပြောလို့ရပါမယ်လို့အထူးသဖြင့် DNL တို့ MNDA တို့နဲ့ပြန်ဖြစ်တယ်။နောက်ပြီးတော့မှ RCSN နဲ့လည်းဖြစ်တယ်။အပြင်ဒီ NGO လည်းမိတ်တို့ရတဲ့ဖွဲ့တွေနဲ့နောက်ပြီးတော့ SSCB နဲ့လည်းဖြစ်တာတွေ့တယ်။ ဒီဘခိုင်ဘက်မှာဆိုရင်တော့အကြီးကျယ်ဖြစ်တာပေါ့နော်တောက်ချောက်ဖြစ်တယ်ဒီရှစ်လာတာကာလာသွင်းမှာဆိုလို့ရှိရင်အားလုံးပြည့်တဲ့အချိန်ပဲလေဒါတော့တမတော်ရဲ့ကွက်ကြပြည့်စုံရဲ့စီကြီးကလည်းပဲအဲဒါအလုံးမဖြစ်တဲ့လက္ခဏာပေါ့နော်ဒါသူကကျွန်တော်အရင်ပြောခဲ့တဲ့အတိုင်းပါပဲသူကတော့ဒီညီချင်းကြီးရလို့ပဲညီချင်းကြီးကိုဥပ္ပီရဲ့ဆိုတော့ဒီတစ်ဖက်တည်းပြည့်စုံရဲ့စီမျိုးဆ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့